မြန်မာနိုင်ငံကိုလာမဲ့တရုတ်ကဘာလက်ခီးသွားတွေကိုဆက်ရောက်ဗီဇာထုတ်ဖိတာတွေရာကြီးအဆိုင်ထားလိုက်တယ်လို့မြန်မာအစိုးရကကြေညာလိုက်ပါတယ်။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်အဆိုးရောင်ရောဂါကူးစက်ပြန့်ပွားမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့တရုတ်နိုင်ငံကနေလာမဲ့ခီးသွားတွေကိုအခုလိုဆက်ရောက်ဗီဇာ arrival ထုတ်ဖိတာတွေကိုရာကြီးအဆိုင်လိုက်တာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကနေပြီးတော့မှ February 1ရက်နေ့ကကြေညာခဲ့ပါတယ်။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဟာစိုးရိမ်စရာအခြေအနေကိုရောက်ရှိနေပြီးမြန်မာနိုင်ငံသားတွေကိုအဲ့ဒီကိုရိုနာရောဂါဗိုင်းရပ်စ်ပိုးမကူးစက်အောင်ကာကွယ်ထိန်းချုပ်တဲ့အနေနဲ့အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာတွားရောက်ပညာသင်ကြားနေတဲ့မြန်မာနိုင်ငံကကျောင်းသားကျောင်းသူ63ယောက်ထက်59ယောက်ဟာဒီကနေ့မနက်4နာရီ15ကမြန်မာနိုင်ငံမန္တလေးမြို့ကိုအထူးလေနဲ့ပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။ကျန်တဲ့ဒီ၄ယောက်ကတည်းက၂ယောက်ကတော့ကုပူချိန်မြန်မာနေတာကြောင့်ကျမကြီးဆောင်ရှောက်မှုခံဖို့အတွက်တရုတ်နိုင်ငံမှာဆက်လက်ကြံရှိနေပြီးတော့တဦးကတော့တရုတ်နိုင်ငံလူမှုကြီးကြပ်ရေးဥပဒေနဲ့မညီညွတ်တာကြောင့်လိုက်ပါနိုင်ခြင်းမရှိသလိုနောက်တဦးကတော့ပြည်내ပြည်မကိုရောက်ရှိနေတဲ့အတွက်လိုက်ပါနိုင်ခြင်းမရှိဘူးဆိုပြီးတော့သိရပါတယ်မြန်မာနိုင်ငံတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့တန်ကြာရှိတဲ့လူနာ၅ဦးကိုတွေ့ရှိထားပြီးတော့အဲ့ဒီလူတွေကိုစစ်ဆေးဆောင်ကြည့်နေပြီးတော့ဆေးရုံတွေမှာလည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစစ်ဆေးဆောင်ကြည့်တဲ့စနစ်တွေကိုထားရှိထားတယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပြင်မြန်မာနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့လေဆိပ်လိုပြည်ပဆိုင်ရာဝင်ထွက်တဲ့ဂိတ်တွေမှာစောင့်ကြည့်တာတွေလှုပ်ဆောင်နေသလိုတရုတ်မြန်မာနယ်စပ်ကမိုင်းလာအထူးဒေသမှာလည်းနယ်စပ်ဂိတ်ကိုပိတ်ထားလိုက်ပြီးတော့ထိုင်းမြန်မာနယ်စပ်ဂိတ်၄ခုကိုလည်းပိတ်ထားလိုက်တယ်လို့သိရပါတယ်ခင်ဗျာ။